Long yong yego so yin yare dre, nyama lo the mariha, mimido ye ni yane, the tan yarigo, jang shivu, pinsin nizi mare, be yere, ferai la sakoya ni, nyas and aima, and mimati tain lumuri, ne ingo yashi labi, thro suzang tare and widigo down mare, in the gago, quimme bebe, in our paper ga trapi de ka, naukani, the nane like the dre, the net danya, leza ti mammy, danya, pintan, yage bare.
အဲ့ဒီအတွက်တန်ရရခဲ့တဲ့အမျိုးသားတူကိုဆူရတ်ထန်နီစေယုံမှာတင်ပြီးစေကူတာနေတယ်လို့သိရပါတယ်။ဆူရတ်ထန်နီမှာမြန်မာနိုင်ငံသားအလုသမားတွေကြားလက်ရှိဖြစ်ပေါ်နေတဲ့လုံခြုံရေးအခြေအနေကိုမြန်မာနိုင်ငံသားအလုသမားမွန်လူငယ်တူကအခုလိုပြောပြပါတယ်။ဒီဆူရတ်ထန်နီမှာရှိတဲ့လူတော်များတို့ဒီထိုင်းနိုင်ငံမှာကြာရွက်နေခဲ့ကြတဲ့လူတွေပဲ။ဒါပေမဲ့တို့အရင်တော့ဆိုရင်တက်တဲ့ဖြတ်တာက ပေါ့အခုနောက်ပိုင်းမှာဆိုရင်တော့ဘုရားဆိုးလာတာပေါ့လာပြက်သွားလိုက်ပြီးတော့ပြက်သွားပြီးပြင်မဲ့လဲပြန်ပြီးတော့အမှုဖော်တာဟာလဲကိုယ်ကဘာမှပြန်မလုပ်နိုင်ဘူးလေတချို့လူသမားတွေလည်းသူတို့ရွာကိုပြန်ဖို့အဲ့ဒါစီစဉ်နေသူတို့ဟာတချို့ဟာလည်းဒီတခြားနယ်ကိုလည်းသူတို့ပြန်ဖို့အဲ့ဒါလောက်တာပေါ့တချို့လူတွေကလည်းပြန်ဖို့လောက်နေတဲ့အချိန်မှာလဲသမျှတိုက်တာလည်းရှိတဲ့ခါကျတော့ပို့ပြီးတော့ဆိုးသွားတဲ့အခြေအနေတွေကရောက်လာပေါ့အဲ့ဒါကြောင့်မို့အခုတော်တော်များတော့မရှိတော့ဘူးရေလောက်တယ်သူတို့ဒီတိုင်းပဲချထားပြီးတော့ကိုရက်ကိုရွာပဲပြန်နေကြတော့နေ့တူတူပဲတော့ပြန်နေရပဲကျွန်တော်လည်းအခုကပြန်ဖို့အလုပ်နေတာပေါ့
ပြီးခဲ့တဲ့ရက်ပိုင်းဖြစ်တဲ့ February 13ရက်နေ့ကလည်းစူရတ်ထနီခရိုင်ထလုံချမ်းအရက်မှာမြန်မာရွှေပြောင်းအလုပ်သမားတွေကိုကြိုပို့လုပ်ပေးနေတဲ့မြန်မာနိုင်ငံသားကားသမားတအုပ်ကိုပြိုင်ဘက်စီးပွားရေးထိုင်းလူမျိုးတွေကအချင်းချင်းစီးပွားရေးအရာမကျေနပ်ချက်တွေကြောင့်သူ့ရဲ့နေအိမ်မှာပဲကားနဲ့ထိုင်းလူမျိုးနှစ်ဦးရောက်ရှိလာပြီးတနက်နေ့ပြစ်တက်ခြင်းကိုခံခဲ့ရပါတယ်အခုလိုနေအိမ်မှာကားနဲ့လာပြီးတနက်နဲ့ပြစ်တက်ခြင်းကိုခံလိုက်ရပေမဲ့မိသားစုအနေနဲ့အမှုမှန်ပေါ်ပေါက်နိုင်အောင်လုပ်နိုင်ခွင့်မရှိပါဘူးလို့သူ့ရဲ့မိသားစုကပြောပါတယ်။သူတို့ရဲ့လုံခြုံရေးစိုးရိမ်ရတဲ့အတွက်လည်းမိသားစုဟာအခုမြန်မာပြည်ကိုပြန်ဖို့စီစဉ်နေတယ်လို့သိရပါတယ်။မတက်ခင်ရက်ပိုင်းကလည်းသူတို့ကိုလမ်းမှာအမည်မသိထိုင်းလူမျိုးတွေကကားနဲ့ပိတ်ထားပြီးဝိုင်းရိုက်တဲ့အတွက်ဒဏ်ရာပြင်းထန်ရခဲ့ကြောင်းသူတို့မိသားစုနဲ့နီးစပ်တဲ့သူတို့ကပြောပြပါဗျ။အလားတူအဲ့ဒီဆူရက်ထန်ဒီမှာပဲပြီးခဲ့တဲ့အပတ်ကမြန်မာနိုင်ငံသားမွန်လူမျိုးနှစ်ဦးကိုထိုင်းလူမျိုးတွေကညပိုင်းမှာတားနယ်လာပြီးတနက်နဲ့ပစ်သက်ခဲ့တယ်လို့လည်းသိရပါဗျ။အခုလိုပစ်သက်ခံခဲ့ရတာဟာပြီးခဲ့တဲ့ရက်ပိုင်းကထိုင်းအလို့ရှင်တထေးရဲ့ခိုင်းစေမှုကြောင့်ခြံအတွင်းပိုင်းကလူသွားလမ်းချက်လမ်းကိုခြံစည်းရိုးကာယံခဲ့တဲ့အတွက်ဒေသခံထိုင်းလူမျိုးအချို့ကမကြေမနက်ဖြစ်နေကြောင်းကြားသိရတဲ့အခါထိုင်းအလို့ရှင်တထေးကသူတာဝန်ယူဖြည့်ရှင်းမယ်လို့ပြောခဲ့ပါဗျ။အဲ့ဒီနောက်မှာသူတို့တွေ Rubber Channel မှာအလုံးလုံးနေတဲ့အချိန်ဖုန်းပြောနေရင်းနဲ့အမည်မသိထိုင်းလူမျိုးတွေကကားနဲ့ရောက်လာပြီးတတက်တဲ့ပြစ်တက်သွားတာဖြစ်ပါတယ်။အဲ့ဒီလိုပြစ်တက်ခံရတဲ့အမှုတွေကိုမြန်မာနိုင်ငံသားတွေဘက်ကအမှုမှန်ပေါ်ပေါက်နိုင်အောင်ဆက်မလုပ်ရဲခဲ့ကြဘူးလို့သိရပါတယ်။ပြီးခဲ့တဲ့ February 5ရက်နေ့ကလည်းအဆိုပါဆူရက်ထန်ဒီခရိုင်မှာပဲအသက်15နှစ်အရွယ်ကလေးငယ်နဲ့ကိုဝင်ဆောင်အမျိုးသမီးတဦးအပါအဝင်မြန်မာနိုင်ငံသား5ဦးကိုအမည်မသိထိုင်းလူမျိုးတွေကနေအိမ်ကနေလက်ပြန်ကျိုးတုပ်ကားနဲ့ခေါ်ဆောင်သွားပြီးရာဘာတော့ထဲမှာတနက်နေ့ပြစ်တက်ခြင်းကိုခံခဲ့ရပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကအမည်မသိလူသက်သမားတွေနဲ့ပတ်သက်ပြီးနေနေတာဝန်ခံရဲဘက်ကလည်းလူသက်တရခံမိအောင်မဖော်ထုတ်နိုင်သေးသလိုအသက်ခံခဲ့ရတဲ့မြန်မာနိုင်ငံသားရွှေပြောင်းအလုပ်သမားတွေရဲ့မိသားစုဆွေမျိုးသားချင်းတွေအနေနဲ့လည်းအမှုမှန်ပေါ်ပေါက်တဲ့အထိမလိုက်ရဲကြပဲအမှုကိုဒီအတိုင်းပြီးဆုံးလိုက်ကြတာများတယ်လို့ပြန်ဖို့ပြင်ဆင်နေတဲ့မွန်လူငယ်ကအခုလိုဆက်ပြောပါတယ်
။အဲ့ဒါကိုတချို့ကတော့ဒီဘတ်ရှိပဲမဲ့လည်းလောက်ပြီးတော့ဒီအမှုလိုက်နေတဲ့အချိန်ကကိုလာပြီးတော့ပြန်တက်သွားမှလည်းစိုးရိမ်နေကြတာပေါ့။ဒါကြောင့်မို့ဒီဖြစ်သွားလဲဘာမှပြန်မလုပ်နိုင်ဘူးပြီးတော့ခဏခဏလည်းဖြစ်နေတာပဲနှစ်ရက်တစ်ခါနှီးပါတော့အဲ့လိုမျိုးလာပြီးတော့ဖြစ်နေခါကျတော့လောက်သမားတွေတော်တော်များတော့ကြောက်လန့်နေကြတာပေါ့
ထိုင်းနိုင်ငံတောင်ပိုင်းကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေမှာအမှုခင်းဖြစ်လာတဲ့အခါသူတို့ကိုလိုက်ကူညီပေးနိုင်တဲ့အလုပ်သမားအဖွဲ့အစည်းတွေလည်းမရှိသေးတဲ့အတွက်ပြဿနာဖြစ်လာရင်ကူညီရက်တီဖြည့်ရှင်းမဲ့သူမရှိဖြစ်နေကြတယ်လို့ဘန်ကောက်အခြေစိုက်ရောင်ကြည်ဦးအလုပ်သမားရေးရာတာဝန်ခံဦးကျော်တောင်းကလည်းအခုလိုပြောပါတယ်
ဒီနေ့တိုင်းလိုပဲအဲ့ဒီသူအားထာနေမှာကဆန်တော်တင်းမှာအသက်ခံနေရတာပဲအလုံးသမားတွေအနေနဲ့ကအဲ့ငွေရတာတစ်ခုတည်းကိုမကြည့်ပေးနဲ့မိမိရဲ့အသက်မိမိရဲ့ဘဝလုံခြုံမှုမရှိတဲ့နေရာမှာတော့ဟိုအခြေတည်းတော့ဟိုမလောက်ကင်ဖို့အတွက်ဟိုပြောရှင်တာပေါ့ဗျာမလောက်တင်တဲ့အလုံးလို့လေးထင်တယ်လေ
ထိုင်းနိုင်ငံတောင်ပိုင်းဆူရက်ထန်ဒီမှာမြန်မာရွှေပြောင်းအလုံးသမားတွေဟာ Rubber Channel လုပ်ငန်းကိုအများဆုံးလောက်ကင်ကြတာဖြစ်ပါတယ် hotel lungan ni, sahul ye lungan ni mana, lokai ni jalan, cedel, tiap hari sih.